ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကတုံ့ပြန်အရေးယူကင်တွယ်တဲ့နေရာမှာအရင်လိုတနိုင်ငံလုံးအတိုင်းအတာနဲ့အရေးယူဒဏ်ခတ်တာမျိုးလုပ်မဲ့အစားဒီဖြစ်ရမှာတာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူဖို့တတိကြီးကြီးနဲ့သုံးသပ်သွားမယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးတေလာဆင်ကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံသားကြီးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့နှစ်ဦးပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားတာပါ။နေပြည်တော်နိုင်ငံသားကြီးဌာနမှပြုလုပ်တဲ့ဒီသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တက်ရောက်သတင်းယူနေတဲ့ဝိုင်းတော်သူမတ်ဆုမြတ်မွန်ကနေအပြည့်စုံကိုပြောပြမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခကနေလူသားချင်းစာနာစရာပြဿနာကြီးဖြစ်လာတဲ့အတွက်အဲ့ဒီပြဿနာကိုအမေရိကန်အစိုးရအနေနဲ့ဘယ်လိုအကောင်းဆုံးကူညီဖြေရှင်းပေးနိုင်မလဲဆိုတာကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson မြန်မာနိုင်ငံမှာလာရောက်ဆွေးနွေးတာဖြစ်ပါတယ်။ပေါ်ထူးနေကနေချင်းမြန်ခီးစင်မှာအရင်ဆုံးတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ပူကြီးမင်းအောင်လှိုင်နဲ့ဝင်းကြီးတယ်လက်ဆန်ဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲနဲ့နိုင်ငံရှစ်ဆက်တိုးတက်နိုင်ဖို့အတွက်စစ်တပ်ရဲ့ပူးပေါင်းဆောင်ရွက်မှုဟာတိတ်အရေးကြီးတယ်ဆိုတာကိုဗိုလ်ချုပ်ပူကြီးမင်းအောင်လှိုင်ကိုသူပြောခဲ့တယ်လို့ဝင်းကြီးတယ်လက်ဆန်ကပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပြပါတယ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တာတွေနဲ့ပတ်သက်လို့တက်မတော်ကစုံစမ်းမှုလုပ်ခဲ့တဲ့အပေါ်ကြိုဆိုတယ်ဒါပေမဲ့နိုင်ငံတကာမှာလက်ခံနိုင်လောက်တဲ့ဗမ်မလိုက်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုမျိုးလုပ်နိုင်ဖို့အရေးကြီးတယ်။တာဝန်ရှိသူတွေကိုအရေးယူနိုင်ဖို့အရေးကြီးတယ်ဆိုတာကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံစင်မှာရောဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံစင်မှာပါသူပြောခဲ့တယ်လို့မစ္စတာတီလစ်ဆန်ကပြောပါတယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တက်မတော်ကောင်းဆောင်တွေအပေါ်အမေရိကန်အစိုးရကပြစ်မှတ်ထားစီးပွားရေးပိတ်ဆို့တိုက်ခတ်မှုတွေလုပ်ဖို့စဉ်းစားနေချိန်မှာအမေရိကန်နိုင်ငံသားရဲ့ဝင်ကြီးမြန်မာနိုင်ငံကိုလာရောက်တာပါ။တစ်ချိန်တည်းမှာပဲဒီတက်မတော်ပေါ်ပြင်းထန်တဲ့တက္ကပိတ်ဆို့မှုဥပဒေကျမ်းတွေကိုအမေရိကန်အထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါပြင်ဆင်နေပါတယ်။ဒါကြောင့်အရေးကြီးတဲ့ဒီမိုကရေစီအပြောင်းအလဲတွေလုပ်နေတဲ့မြန်မာနိုင်ငံအပေါ်အခုလိုတက္ကမှုတွေလုပ်မယ်ဆိုရင်ဘလောက်တက်ရောက်မှုရှိသွားမလဲဆိုတာကိုအမေရိကန်အနေနဲ့တွက်ချက်သုံးသပ်ထားသလားလို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကိုကျွန်မမေးခွန်းမေးပါတယ်။သူပြန်ဖြေတာကတော့
I think broad-based economic sanctions against the entire country is not something that I would think would be advisable at this time. I think we want to see Myanmar succeed. The United States views this as an important relationship. We're here to support Myanmar. We want Myanmar.
မြန်မာနိုင်ငံပေါ်မှာကျယ်ပြန့်တဲ့စီးပွားရေးရပိတ်ဆို့တန်ခတ်တာမျိုးတင်းကျုံမလုပ်သင့်ဘူးလို့ကျွန်တော်ထင်တယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီအောင်မြင်ဖြစ်ထွန်းတာကိုကျွန်တော်တို့မြင်တွေ့လိုပါတယ်။မြန်မာနဲ့ဆက်ဆံရေးကောင်းထားပြီးတော့မြန်မာဒီမိုကရေစီရေးအတွက်အားပေးကူညီသွားကြပါတယ်။တန်ခတ်ပိတ်ဆို့မှုတွေဟာစီးပွားရေးနဲ့လူတွေလုပ်ကံရရှိရေးကိုထိခိုက်တရားမှုရှိနိုင်မလားရခိုင်ရေးကိုတကယ်ပဲကူညီဖြည့်ရှင်းပေးနိုင်ပါမလားဆိုတာတော့စဉ်းစားစရာပါတူးချင်းစီပြစ်မှတ်ထားရေးယူမှုတွေနဲ့ပတ်သက်လို့လည်းအချက်လက်မှန်ပေါ်မှာခြေခံမှာပါဒီဖြစ်ရပ်တွေပေါ်မှာအချက်လက်အခိုင်အမာရရင်တော့ဒီပေါ်မှာတောင်းရှိသူတွေကိုဒီတိုင်းထားလို့မရပဲနဲ့ဒီလူတွေကိုထိရောက်ပြစ်ပီးထိတိရောက်ပြစ်မှတ်ထားရေးယူမှာပါဒါမှမဟုတ်ဒီရေးယူမှုတွေလုပ်ဖို့ကြိုးပမ်းမှုတွေဟာကောင်းမွန်တဲ့ရည်ရွယ်ချက်အတွက်ပဲဖြစ်ပါတယ်အဲ့မှာရှိနေတဲ့လူတွေနဲ့ဖြစ်နေတဲ့စိတ်မကောင်းစရာချင်းတွေကိုတနည်းနည်းနဲ့ကူညီပေးနိုင်ဖို့ပါဒီချင်းရေပေါ်ဖျားပေးခြင်းအဖြစ်သူတို့ကိုအကူအညီပေးရရောက်မယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်မို့ဝါရှင်တန်ဒီစီကိုပြန်ရောက်တဲ့အခါမှာဒါရီကိုသတိကြီးကြီးထားပြီးတော့သုံးသပ်မှာပါ။ဒီခီးစဉ်အတွင်းကျွန်တော်သိရှိနားလည်ထားတဲ့ချက်လက်တွေကိုခြားသူတွေကိုပြန်လည်ပြောဆိုဆွေးနွေးတော့မှာပါ
။အမေရိကန်နိုင်ငံသားရဲ့ဝင်ကြီးသတင်းစာရှင်းလင်းပွဲမှာပြောသွားချက်တွေအရဆိုရင်တော့အမေရိကန်အနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီအပြည့်အဝပေါ်ထွန်းဖို့အတွက်ကိုဆက်ပြီးတော့ပံ့ပိုးကူညီသွားမယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲတွေကိုအောင်မြင်စေချင်တယ်ဆိုတာကိုအလေးနဲ့ထားပြောသွားတာကိုသတိထားမိပါတယ်။ဒေါက်ဆန်းစစ်တီကလည်းဒီအမေရိကန်ရဲ့အားပေးနားလည်မှုအပေါ်မြန်မာနိုင်ငံကကျေးဇူးတင်တယ်လို့နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။မြန်မာနဲ့အမေရိကန်ကြားခိုင်မာတဲ့ဆက်ဆံရေးကြောင့်လက်ရှိရင်ဆိုင်နေရတဲ့အခက်အခဲတွေကိုနားလည်မှုရှိစွာနဲ့ကြော်ဖြတ်နိုင်မယ်လို့ယုံကြည်တဲ့အကြောင်းဒေါက်ဆန်းစစ်တီကပြောပါတယ်။ဒေါက်ဆန်းစစ်တီဟာဒီလူ့အခွင့်အရေးနဲ့ဒီမိုကရေစီဆောင်ရွက်တဲ့နေရာမှာစံပြပုဂ္ဂိုလ်ဖြစ်နေနိုင်ငံတကာမှာတတ်မှတ်ခံထားရသူဖြစ်ပါတယ်။သူရဲ့ကြီးမားတဲ့ဩဇာအရှိန်အဟွာကြောင့်လဲမြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေဖြစ်လာခဲ့တာပါ။ဒါပေမဲ့ရခိုင်အရေးကြောင့်အဲ့ဒီအရှိန်အဟွာတွေထိခိုက်နေရပါတယ်။အဲ့လိုထိခိုက်တဲ့အတွက်မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာဘလောက်တည်ရောက်မှုတွေရှိမယ်လို့ထင်တယ်လဲဆိုတဲ့မေးခွန်းကိုတောင်းဆန်းစုကြည်ကိုကျွန်မမေးပါတယ်။
ကျောင်းနိုင်ငံရေးလုပ်ကျင်ဆိုတာဩဇာအစားရဖို့လိမ့်ခါမဟုတ်ပါဘူးမြန်မာနိုင်ငံကပြည်သူလူထုချာတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးနဲ့စီးပွားရေးခွင့်ပြုမှုရဲ့အပြည့်အဝနဲ့ခံစားစီခြင်းကိုလုပ်ထားမှာအဲ့တော့ဒီလိုနိုင်ငံရေးလုပ်တဲ့အခါမှာအတိုက်ခိုက်ခံရတယ်ဆိုတာဘာမှထူးခြားမှာမဟုတ်ဘူးဒါအရင်တုန်းကပြည်တွင်းရလဲတိုက်တယ်ဘယ်လိုလဲတိုက်တယ်အခုကျတော့ပြည်တွင်းရတော့ပြည်သူတွေကပို့ပြီးတော့နားလည်မှုရှိတဲ့အင်းသားကတော့တိုက်တယ်ဒါတွေကတော့ဖြစ်နေကြပါတယ်နိုင်ငံရေးလုပ်မှတော့ဒီလောကန်လူရင်ဆိုင်ရတာကမျိုးတူကဖြစ်စင်တယ်တာဝန်ထမ်းဆောင်နေပြီလားကြာ
ဒီခိုင်ပြည်နယ်မြောက်ပိုင်းပြန်လည်ဖွံ့ဖြိုးတိုးတက်ရေးအတွက်သူဥဆောင်နေတဲ့ယူအေအချာတီကော်မတီကဆောင်ရွက်နေတဲ့အဲဒီဆောင်ရွက်မှုတွေမှာပါဝင်ဖို့ပြည်သူတိုင်းမှာတာဝန်ရှိတယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေဟာလူမျိုးပြုတ်တုတ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ Rex Tillerson ကပြောကြားသွားခဲ့ပါတယ်ရှင်။